ုတ်ပုံ22ပေါ်လူကမင်းများရှေ့၌တရားဟောခြင်းပေါ်လူသည်ထောင်ထဲ၌နှစ်နှစ်ကြာနေခဲ့ပါသည်ယူဒအမျိုးသားများကသူ့ကိုတတ်ရန်ကြိုးစားနေစေပင်ဖြစ်ပါသည်ဒါပေမဲ့ယေရှုကပေါ်လူထံ၌ထင်ရှားပြီးကြောက်ရွံ့ခြင်းမရှိနှင့်ရောမမျိုး၌လူများထံငါအကြောင်းကိုပြောပြပါလို့အားပေးခဲ့ပါသည်ပေါ်လူကိုယူဒဘုရင်အဂိပ္ပမင်းကြီးရှေ့တော်သို့ခေါ်သွားကြပါသည်သို့သောပေါ်လူသည်ကြောက်ရွံ့ခြင်းမရှိခဲ့ပါဘူးသူသည်ရဲရင်စွာဖြင့်ဘုရင်နှင့်ဘုရင်မရှေ့၌မတ်တက်ရက်ပြီးသူ့ကိုသခင်ယေရှုကသူ့အကြောင်းကိုနေရာအသီးသီးမှရှိကြတဲ့လူများထံပြောပြဖို့ရွေးကောက်ခဲ့တဲ့အကြောင်းကိုရဲရင်စွာဝေငှခဲ့ပါသည်အဂိပ္ပမင်းကြီးကိုပင်လင်သခင်ယေရှုအားယုံကြည်ရန်ပြောပြခဲ့ပါသည်။ဘုရင်ကပေါ်လူမှာအပြစ်မရှိကြောင်းသိခဲ့ပေမဲ့သူ့ကိုလွတ်ရန်အာဏာမရှိခဲ့ပါဘူး။သူကပေါ်လူအားရောမမြို့သို့သွားပြီးအင်ပါယာဘုရင်ထံအယူခံရန်ပြောပြခဲ့ပါသည်။အင်ပါယာဘုရင်သာလျှင်အာဏာအပြည့်အဝရှိတဲ့အုပ်ချုပ်သူဖြစ်ပါသည်။